င်ဂျာရီအပေါ်လူမျိုးလုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံကိုအရေးယူပေးဖို့ဂမ်ဘီယာနိုင်ငံကတောင်းဆိုထားတဲ့အမှုကို ICJ တရားရုံးကဂမ်ဘီယာဘက်ကတောင်းဆိုတဲ့ကြားပြတ်စီမံဆောင်ရွက်ချက်6ချက်ထဲက၄ချက်ကိုချမှတ်ခဲ့ပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာအမြင်မှာပုံရိပ်ကျဆင်းနေတဲ့မြန်မာနိုင်ငံဟာ ICJ ဆောင်ရွက်ချက်တွေကိုသာလိုက်နာဆောင်ရွက်မယ်ဆိုရင်ပြည်တွင်းပြည်ပအမြင်တွေကောင်းလာနိုင်တယ်လို့ယူဆကြတာပါ။ ICJ ချမှတ်တာဟာဆွေးနွေးတဲ့တောင်းဆိုချက်မဟုတ်ပဲနိုင်ငံတကာနဲ့လက်တွဲဆောင်ရွက်မယ်ဆိုရင်မြန်မာနိုင်ငံဟာလူ့ခွင့်ရေးကာကွယ်စောင့်ရှောက်တဲ့နိုင်ငံအဖြစ်နိုင်ငံတကာကမြင်လာနိုင်တယ်လို့လူ့ပောင်တဲ့ဒီမိုကရက်တစ်ပါတီဘိုလုံးမှုဆောင်အဖွဲ့ဝင်ဦးငွေလင်းကပြောပါတယ်
။ဒီမိုဆိုင်မြောက်တယ်လို့ပြောတာမဟုတ်ဘူး။ဒါကိုကျွန်တော်မြောက်တယ်လို့ဝင်ခံရတာလည်းမဟုတ်ဘူး။အဲ့လိုမျိုးမဖြစ်အောင်ထိသိမ်းဆောင့်ရှောက်ကာကွယ်မယ်ဆိုတဲ့သဘောပဲဖြစ်တယ်။ဒါကတင့်တော်တယ်လို့ကျွန်တော်ထင်တယ်။ဆိုးဝါးတဲ့တောင်းဆိုချက်မဟုတ်ဘူးလို့ကျွန်တော်ယူဆတယ်။လက်တွဲဆောင်ရွက်ပေးခြင်းအားဖြင့်သာလို့ရင်ကျွန်တော်တို့ရဲ့နိုင်ငံရဲ့ခုံစိတ်ခါကဒုက္ခရောကာကွယ်ဆောင်ရွက်တဲ့သူတွေတကယ်လို့မှားရင်သွားရတဲ့မှားရင်သွားတဲ့လူတွေဒီပြည်ကြက်ကြအရေးယူဆောင်ရွက်ပေးတဲ့လူတွေအဖြစ်အညာကကုန်တက်မယ်လို့ကျွန်တော်တို့ယူဆတယ်
။အဲ့ဒီလေးချက်ကတော့မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်တပ်ဖြတ်တာဆက်ရောကိုပါအန္တရာယ်ကျရောက်အောင်လှုပ်ဆောင်တာအပါအဝင်လူမျိုးလုံးတပ်ဖြတ်မှုမြောက်စီတဲ့အချက်လက်တွေအားလုံးကိုအစွမ်းကုန်ကာကွယ်တားဆီးပေးဖို့နံပါတ်1စစ်တပ်သို့မဟုတ်ပုံမှန်မဟုတ်တဲ့စစ်ဘက်ဆိုင်ရာအဖွဲ့အစည်းတွေကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးလုံးတပ်ဖြတ်မှုကျူးလွန်ရန်ပူးပေါင်းကြံစီမှုလူမျိုးလုံးတပ်ဖြတ်မှုကျူးလွန်ဖို့အတွက်တွေးထိုးလှုပ်ဆောင်မှုစတာတွေကျူးလွန်မှုမရှိအောင်ကြံ့မဲ့ဆောင်ရွက်ဖို့နံပါတ်3လူမျိုးလုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့နေရာတွေကတပ်တွေအထောက်အထားအားလုံးကိုဖျက်ဆီးဖျက်ပြက်မှုမရှိအောင်မူလအတိုင်းကာကွယ်ထိန်းသိမ်းထားဖို့နံပါတ်၄ဒီအမိန့်ချမှတ်တဲ့နေ့ကစပြီးလေးလအကြာမှာမြန်မာနိုင်ငံဘက်ကဆောင်ရွက်ချက်တွေကိုတရားရုံးတော်ကိုတင်ပြစီရင်ခံပြီးအဲ့ဒီနောက်6လတကြိမ်ပုံမှန်တင်ပြဖို့လို့ဖြစ်ပါတယ် ICJ ဆောင်ရွက်ချက်တွေဟာမြန်မာအစိုးရကလက်ရှိဆောင်ရွက်လက်ဆတွေနဲ့ကွာဟမှုမရှိတာကြောင့်ကျိုးစိုးတယ်လို့အစ္စလမ်ဘာသာရေးခေါင်းဆောင်လက်ဖြစ်ကိုဖီအန်နန်ကော်မရှင်အဖွဲ့ဝင်ဟောင်းလက်ဖြစ်တဲ့ဦးအေးလွင်ကပြောပါတယ်
အဲ့တော့ဒီဘက်ကလည်းတာကိုကျွန်တော်တို့တုံ့ပြန်တဲ့နေရာမှာပတ်သားထားတယ်လို့ပြောထားတယ်။လုံတဲ့လုံအပ်တာတွေကိုလုံမှာပေါ့နော်။ထုံသားဆက်ဆေးဖို့လိုအပ်တယ်ဆိုတော့အစီရင်ခံစာထွက်လာတဲ့အတွက်ကျွန်တော်တို့ရှင်းနေချက်ယူရပါတော့။ကဝိုင်းဦးလေးချက်ယူရပါတော့။ဒါတွေကိုဆက်လက်ပြီးတော့ထုံသားဆက်ဆေးပြီးတော့ပြမှုကျွတ်နဲ့ယူအမြောက်ကိုအရေးယူမယ်လို့ပြောထားတာရှိပါတယ်။အဲ့ဒါဒီကျွန်တော်တို့ပုံဆောင်ချက်တွေတော့ကျွန်တော်ထင်ပါလိမ့်ခင်ဗျာ
။လက်ရှိ ICJ ဆုံးဖြတ်ချက်ကိုမြန်မာအစိုးရနဲ့တမတော်ကအကောင့်ထဲပုံမဲ့ပူပေါင်းဆောင်ရွက်မယ်လူခွင့်ရေးချိုးဖောက်မှုတွေမရှိတော့ဘူးဆိုရင်ဒီအမှုဟာအခြေအနေပြောင်းသွားနိုင်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်တကယ်လို့သာဒီဆုံးဖြတ်ချက်ကိုအစိုးရနဲ့တက်မတော်ကမလိုက်နာဘူးဆိုရင်နောက်ဆက်တွဲဆိုးကျိုးတွေဖြစ်လာနိုင်တယ်လို့တုံ့သက်တာကတော့လူခွင့်ရေးတက်ကြွလှုပ်ရှားသူချယ်ရီဇာဟောင်းပါမြန်မာ
နိုင်ငံပေါ်မှာတည်ရမှုတွေကတော့အခုနအစိုးရနဲ့တက်မတော်ပေါ်မှာမူတည်တယ်သူတို့ကဘယ်လောက်ထိဒီဟာကိုလေးနက်ထားပြီးတော့လူခွင့်ရေးကိုပူပြီးတော့လေးစားလာတယ်လေပူပြီးတော့ကောက်ွယ်မှုတွေလှုပ်လာတယ်လေဆိုတော့အချက်ပေါ်မှာမူတည်တယ်အကယ်လို့ဒီဟာကိုနင်းပယ်လိုက်တယ်ဒီဟာကိုဥပခပြုတ်တယ်လှုပ်ချင်တာဆက်လှုပ်သွားတယ်ဆိုလို့ရှိရင်တော့သူတို့တွေဖြစ်လာနိုင်တယ်နိုင်ငံတကာရဲ့တက်လာမှာဒီခက်မကတက်လာပြတ်သွားနိုင်တယ်ပေါ့နော
် ICJ ဆုံးဖြတ်ချက်ဟာမြန်မာအစိုးရဘက်ကတင်ပြတဲ့အချက်တွေကိုပယ်ချခဲ့ပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်ချက်ကိုခြေခံပြီးအမိန့်ချမှတ်တာလို့NLD ပါတီတာဝန်ရှိသူတွေကရှုမြင်ကြပါတယ်
ကျွန်တော်ကအထူးတလဲအကောင့်ထဲပေါ်ဖို့မလိုဘူးလို့ကျွန်တော်ပြောပတ်ပါတယ်အခုသူကရောတမတော်ကရောသုံးသစ်သိမှုမှာပူပေါင်းပါဝင်မယ်လို့ပြောထားတယ်အဲ့ပြောထားတဲ့အချက်တွေကို၄လ၃၆လတစ်ချိန်အဲ့ဒီလိုအချိန်ခါကတင်ယူမယ်လို့အမယ်လို့ကျွန်တော်တော့တော့တဲ့ပြောပတ်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ပြောထားတာပါ ICJ ကချမှတ်တဲ့၄ချက်ကိုတမတော်နဲ့အစိုးရကဘယ်လောက်အတိုင်းတာအထိကောင်းထဲပေါ်မလဲဆိုတာလဲစောင့်ကြည့်ရမှာဖြစ်ပါတယ်နိုင်ငံတကာကဘာပြောပြောကိုထင်ရလုံးမယ်ဆိုတာကလက်ရှိပြောင်းလဲနေတဲ့ကမ္ဘာမှာမဖြစ်နိုင်တော့ဘူးလို့ Federal Democratic အင်အားစုကဥမြအေးကပြောပါတယ
်ကျွန်တော်အချင်းချင်းပြောကြကျွန်တော် Democratic စံနှုန်းတွေဒုက္ခရေးစံနှုန်းတွေပဲတက်လာရကိုချိတ်ကြရတော့ပါလေနိုင်ငံတကာကဒါ PR ပေးခြင်းမပေးခြင်းခဏပယ်ထားတယ်ကျွန်တော်တိုင်းပြည်ကမှဖြစ်နေတဲ့ပြဿနာကြာကျွန်တော်ဖြေချင်းရပါလေ
ကျွန်တ
ော်နိုင်ငံတကာဘယ်လိုကျိုးစောငါတို့ထင်ရဆိုင်မယ်ဆိုတဲ့ဟာအခုခေတ်အခုကဘာကြီးရဲ့ကြောင်းလဲမှုပုံစံတွေကဘယ်လိုမှကျွန်တော်တို့အဲ့လိုလို့မရဘူးလို့ကျွန်တော်မြင်တယ်က
ြမြန်မာနိုင်ငံအနေနဲ့ ICJ ကချမှတ်တဲ့အချက်၄ချက်ထဲမှာအလွယ်တကူအကောင့်ထဲပေါ်လို့ရမယ့်ကိစ္စတွေကိုလူခွင့်ရေးတက်ကြွလှုပ်ရှားသူ Cherry Sa Hong ပြောပြတာက
ပထမချက်နဲ့ဒုတိယချက်ဆိုလို့ရှိရင်လူခွင့်ရေးချိုးဖောက်မှုတွေမလုပ်နဲ့တော့အဲ့ဒီဟာကိုသူကပြောတာ refrain ပေါ့နော်ဟိုဘာမှအဲ့လိုမျိုးဟိုမလုပ်နဲ့တော့ဆိုပြီးတော့သူကပြောတာဖြစ်တယ် သူတော့ကဟာအယောင်မလွယ်ကူတဲ့အရာဖြစ်တယ်ဘာမှပိတ်ဆံလဲကုန်ပြမလို့ဘူ
းတမတော်ကတော့ ICJ ဆုံးဖြတ်ချက်နဲ့ပတ်သက်လို့အစိုးရညွှန်ကြားချက်ကိုစောင့်ဆိုင်းနေပြီးအဲ့ဒီအတိုင်းလိုက်နာဆောင်ရွက်သွားမယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်ရင်မူဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်ဘာနိုင်ငံဒီတို့အထောက်ချာနာကိုဖြစ်ပါလားဒီကိစ္စနဲ့ပတ်သက်ပြီးတော့ကြာအစိုးရအနေနဲ့တော့ဒီရဲ့ဥပဒေများအရာဒီရဲ့တည်ရဲ့အကြောင်းအရာများအရာဒီကတောင်းရပါလိမ့်မယ်ဆောင်ရွက်တဲ့အပေါ်မှာပဲကျွန်တော်တို့ကလိုက်နာဆောင်ရွက်ဖို့တပ်တော်အနေနဲ့တောင်းရပါမှာဖြစ်ပါတယ
်ဂျီနိုဆိုက်ကွန်ဗင်းရှင်းကိုလက်မှတ်ရေးထိုးထားတဲ့မြန်မာအစိုးရအနေနဲ့အခုလိုဂမ်ဘီယာနိုင်ငံက ICJ မှာဂျားပြတ်စီမံဆောင်ရွက်ချက်တွေချမှတ်ပေးဖို့လျှောက်ထားရတဲ့အခြေအနေထိရောက်လာတာဟာလူခွန်ရေးချိုးဖောက်မှုတွေနဲ့ဆေးရသွေးမှုကျူးလွန်တဲ့တမတော်ထိပ်ပိုင်းခေါင်းဆောင်တွေကိုအရေးယူဖို့ပြောက်ကွက်ခဲ့တာကြောင့်လို့ဆွီဒင်နိုင်ငံမှာနေထိုင်တဲ့လူခွန်ရေးရှိနေဥအောင်ထုကထောက်ပြပါတယ်။လက်ရှိအခြေအနေအရမြန်မာနိုင်ငံဟာ ICJ ဆုံးဖြတ်ချက်တွေကိုမလိုက်နိုင်ရင်နောက်ဆက်တွဲဘာတွေဆက်ဖြစ်နိုင်မလဲ။ဥပဒေထောက်ကူပြုကွန်ရက်တည်ထောင်သူဥပဒေထောက်ကူပြုကွန်ရက်တည်ထောင်သူလူခွန်ရေးရှိနေဥအောင်ထုက
ဘော့စနီးယားနဲ့ဟာဇီဂိုဗီနီးယားကနေပြီးပေါ့မှာယူဂိုစလာဗီးယားနိုင်ငံဟောင်းတရားစွဲမှုက ICJ ရောက်သွားတယ်။ရောက်သွားတဲ့အခါမှာ ICJ ကချမှတ်ပြီးတဲ့အချိန်မလိုက်နိုင်ဘူး။ဘော့စနီးယားနဲ့ဟာဇီဂိုဗီနာက provisional measure ထပ်တင်တဲ့အခါမှာဘာလို့ပါတင်လဲဆိုတော့ကုလသမဂ္ဂအကာအကွယ်ပေးတပ်အဲ့ဒီအကာအကွယ်ပေးတပ်ကိုတကယ်တမ်းဆီလွတ်ခဲ့တာရှိတယ်။ဟိုတကယ်လို့သာဒေါ်ဆန်းစုကြည်နဲ့မြန်မာစစ်ကောင်းဆောင်နဲ့ခေါင်းမာမာနဲ့ညင်းပြီးတော့အဲ့လိုမဖော်ဘူးဆိုရင်တော့ဂမ်ဘီယာဘက်ကနောက်ထပ် provisional measure ထပ်တင်ပြီးတော့ဒီလိုတောင်းဆိုချက်မျိုးတွေပေါ်လာနိုင်တယ
်။မြန်မာနိုင်ငံအနေနဲ့ပြည်တွင်းမှာရှိတဲ့ရိုဟင်ဂျာတွေကိုတားဆီးပိတ်ပင်ကန့်သက်တာတွေရုပ်သိမ်းပြီးဖို့ဖိနှိပ်တပ်ဖြတ်တာတွေထပ်မလုပ်ဖို့နဲ့နိုင်ငံသားဖြစ်ခွင့်ဥပဒေတွေကိုပြုပြင်ဖို့လိုတယ်လို့လည်းဥအောင်ထုကထောက်ပြထားပါတယ်။ဒါအပြင်ဂျီနီဗာကွန်ဗင်းရှင်းအရလူမျိုးတုံးတပ်ဖြတ်မှုတွေကောက်ွယ်တားဆီးနိုင်ရေးအပြစ်ပေးခြင်းဆိုင်ရာဥပဒေတွေဆက်ရသွေးမှုကျူးလွန်တဲ့သူတွေကိုအရေးယူနိုင်ရေးအတွက်စစ်ဘက်ဆိုင်ရာဥပဒေတွေကိုပြည်တွင်းမှာရေးဆွဲပြဋ္ဌာန်းသင့်တယ်လို့လည်းတိုက်တွန်းကြပါတယ်ခင်ဗျာ။